ိုင်ငံတော်လက်မငံပုဂ္ဂိုလ်တော်ဆန်းစုကြည်သမရဝင်းမင်းနဲ့မြေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့အပေါ်အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာရာဇဝတ်ကြီးဥပဒေပုံမှန်95ခောက်ခွေးနဲ့ဆွဲချက်တင်ထားတဲ့အမှုတွေစီရင်ချက်ချမှတ်ချက်ကိုဒီဇင်ဘာလ6ရက်နေ့အဖြစ်တရားသူကြီးကရှင်းဆိုင်လိုက်တယ်လို့ VOA ကစုံစမ်းသိရပါတယ်။ဒီအမှုတွေဒီကနေ့လူမာလ30ရက်နေ့မှာအမိန့်ချမယ်လို့ဤကိစ္စတွင်ပတ်မှာပြောထားပေမယ့်အခုလိုရှင်းဆိုင်လိုက်ရတဲ့အကြောင်းရင်းအတိအကျကိုတော့မသိရပါဘူး။ဒေါ်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့မှုတွေထဲမှာတဘာဝဘီရန်လယ်ဆိုင်ရာဥပဒေပုံမှန်25နဲ့တရားစွဲထားတာအမှုနှစ်ခုရှိပြီးအဲ့ဒီအထက်ကတမှုကိုလည်းဒီဇင်ဘာလ6ရက်နေ့မှာပဲတကယ်တည်းအမိန့်ချမယ်လို့တည်ထားပါရယ်။ပုံမှန်25နဲ့တရားစွဲထားတဲ့နောက်တမှုကိုဒီကနေ့မှဆက်ကြားနာခဲ့ပြီးအဲ့ဒီအမှုတွေတက်တည်ဖြစ်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်ဆောင်မြင့်မောင်ကိုယ်တိုင်လာပြီးဖတ်ဆိုဖို့တရားသူကြီးကပြန်လက်ခံလိုက်ပါရယ်။အစောပိုင်းညတစ်ခုမှာတော့ဒေါက်တာဇော်မင်းမောင်ရဲ့ကျမ်းမာရေးရာလူကိုယ်တိုင်လာပြီးထွက်ဆိုဖို့မဖြစ်နိုင်ဘူးဆိုတော့ကျမ်းမာရေးတာဝန်ရှိသူရဲ့အကြံပြုချက်ကိုတရားသူကြီးကပြခဲ့တာပါဒီမှုအတွက်ကိုလည်းဒီဇင်ဘာလ6ရက်နေ့ဘိုးဘက်နောက်လုံချိန်ပေးထားပါတယ်ဒါကြောင့်ပုံမှန်95ခောက်ခွေအမှုတဘောဝဘေးဆိုင်ရာပုံမှန်25နဲ့နှမှုရဲကတမှုလို့ကိုဒီဇင်ဘာလ6ရက်နေ့မှာအမိန့်ချမှာဖြစ်ပြီးအဲဒီနေ့မှာပဲထပ်ပြီးစစ်ဆေးမယ်ပုံမှန်25နဲ့နောက်တမှုအတွက်ဒေါက်တာဇော်မင်းမောင်လူကိုယ်တိုင်လာပြီးထွက်ဆိုမလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဒီတော့ဒီမှာပဲ UK ပြန်ဝင်ကြီးဌာနဒေါက်တာဝင်းမြတ်ကြီးအပေါ်ရဟညင်တစည်းငှားရမ်းခဲ့တာနဲ့ဆက်ဆက်ပြီးအားပြီးလဲဆောင်မှုနဲ့ညှိစွန့်နဲ့ဆိုပြီးတော့တရားဆွဲဆိုထားတဲ့အမှုမှာဒေါက်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့လည်းတာဝန်ရှိရဲဆိုပြီးဒီကနေ့မှာပဲနောက်တူအားပြီးအမှုတမှုထပ်တိုးဆွဲဆိုလိုက်တဲ့အကြောင်းစစ်ကောင်စီကဒီကနေ့ညမှာတရင်ထုတ်ပြန်ပါတယ်